အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုအနေဆုံးအဆင့်မှာရှိနေဆဲဖြစ်ကြောင်းဖော်ပြခဲ့တဲ့အပေါ်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိရဲ့အနေဆုံးအဆင့်နိုင်ငံတနိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ခဲ့တာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဟာတိတိတတ်တာဆောင်ရွက်ခဲ့ရရှိပေမယ့်အမေရိကန်နိုင်ငံသားဌာနအစီရင်ခံစာမှာအနေဆုံးအဆင့် TR3 မှာဆက်လက်ထည့်သွင်းခဲ့တာဟာစိတ်ပျက်စရာကောင်းတယ်လို့လည်းဖော်ပြထားတဲ့မြန်မာနိုင်ငံသားဝန်ကြီးဌာနထုတ်ပြန်ချက်နဲ့ပတ်သက်လို့အပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOA ကိုအခုလိုပြောပါတယ
်။အပြည့်တော်ပေါ်နေတယ်ကျွန်တော်ယူထားတာပါ။အဲရပါတယ်။ကျွန်တော်တို့ဆောင်ရွက်တာတွေအများကြီးရှိတယ်ကွ။အရေးယူမှုတွေလည်းရှိတယ်ပေါ့နော်။ကျွန်တော်တို့ကဒုက္ခကူတာကိုကျွန်တော်ကတိုင်ရမယ်ဟုတ်။အဲဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံသားတွေကခံစားနေတာ။အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကျင်းပတဲ့မှာပြောဆိုကြတယ်။အဲဆိုတော့အဲ့ဒီဒီမှာအခုအစီအစဉ်ခါးတာလေးတွေသူကပြည်ပြည်လို့ဆိုပေါ်ပြရအောင်ရှိအဲ့ဒါကြောင့်မို့ကျွန်တော်တို့ကစိတ်ပြက်နေတယ်ပေါ့နော်
ဒါပေမဲ့လေလူကုန်ကူးမှုတားဆီးရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားမိတ်ဆွေနိုင်ငံတွေနဲ့ဆက်လက်ပူးပေါင်းသွားမယ်လို့ဦးချမ်းရေးကပြောပါတယ်။မြန်မာသမ္မတရုံးကညွှန်ကြားချက်တစ်စောင်ကို2019ထဲမှာထုတ်ပြန်ခဲ့ပြီးလူကုန်ကူးသူတွေကိုပြည်တန်ချနိုင်ဖို့အသိပညာပေးဖို့တခြားနိုင်ငံတွေစီကနည်းပညာနဲ့အတွေ့အကြုံယူဖို့ဌာနဆိုင်ရာတွေကိုအသိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီလိုအားထုတ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရကအသိအမှတ်မပြုကြောင်းလဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးဌာနကဒုရဲမှူးကြီးပေါ်ထွန်းကပြောပါတယ်
။ဒီကနေ့ကတော့သူရဲ့နိုင်ငံရဲ့ကျူကအားလုံးကြီးကိုအတိအကျမပြုဘူးပေါ့။ချင်းနဲ့တုံ့တက်တာ။နောက်အောင်အောင်မှလည်းဒါကိစ္စပတ်သက်ပြီးတော့ကျွန်တော်ရဲ့ဆိုင်ဆက်တဲ့တောင်းတတာသင်ချတဲ့အချက်တွေကိုပို့ပြီးတော့ပေါ်ပြရပြီးပေါ့နော်။ဘလိုင်းကြီးနဲ့ကာဒရီဆိုင်ရဖို့ပဲကျွန်တော်ကမျှော်လင့်ပါ
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူမှောင်ကူမှုတွေအစပြုရာနိုင်ငံတနိုင်ငံအဖြစ်လဲဖော်ပြထားပါတယ်။မြန်မာနိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခတွေကြောင့်နေရဆုံးခသူတွေများလာပေမဲ့လူကုန်ကူးခံရသူတွေရဲ့တားကောက်မဖြစ်အောင်ထိထိရောက်ရောက်တားဆီးနိုင်ငံကြောင်းလဲပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလူမှောင်ကူမှုတိုက်ဖျက်ရေးမှာ TR3 အနေဆုံးအဆင့်အဖြစ်သတ်မှတ်ထားရဲ့အာရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်မြို့ကနေပြပို့ခဲ့ရပါ။